ဒီကနေ့မနေ့စောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်ဖိုင်ကောင်းကြီးရွာအုပ်စုအတွင်းမှာနယ်မြေငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲကိုဝင်ရောက်ပြီးနယ်စပ်ဖြတ်ကူးတဲ့လမ်းကိုပိတ်ဆို့တတိုင်းတိစောက်ခဲ့ရကြောင်းလို့ဒေသခံတွေကပြောပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသမှာနယ်မြေအငင်းပွားမှုဖြစ်နေတဲ့နေရာဟာပန်ဆိုင်ကျူကုန်းမြို့နဲ့6မိုင်ကွာဖိုင်ကောင်းကျေးရွာအုပ်စုတွင်မှာဖြစ်ပြီးဒီကနေ့မနေ့ခုနှစ်နာရီလောက်ကဖြစ်ပွားခဲ့တာပါ။
တိယုတ်ဘက်ကမြန်မာပိုင်နယ်ထဲကိုပေတရာလောက်ဝင်ရောက်လာပြီးတတိုင်းခတ်ခဲ့တာဖြစ်တယ်လို့ဒေသခံတအူးကအခုလိုပြောပါတယ်။တိယုတ်တွေကကျွန်တော်ဘက်ကဘာဘီအေပေါင်းတော်တော်လာပြီးမှအခုဆန်စုကမယ်ဆိုမှမြောင်းပြန်လာတူးနေတဲ့ဖုန်းနဲ့ဒီနဲ့လမ်းကြောက်ချင်းတန်းကိုသူတို့အေရိယာပါဆိုရင်လာချက်ယူတာဆိုတော့နေမယ်ခံတွေကတော့နေပြည်တော်ဆရာများအဲမြေဘက်ဘာရဖြတ်ရောင်းထားလို့သူတို့
ဒီလိုတတိုင်းကပ်ဖို့လုပ်တဲ့နယ်မြေတွင်းမှာဒေသခံတွေဘိုးစင်ပေါင်းဆက်လုပ်ကန်ခဲ့တဲ့လယ်မြေတွေနဲ့ပါဝင်နေတယ်လို့ပြောပါတယ်။မူဆက်ခိုင်အုပ်ချုပ်ရေးမှုဦးလိုင်စိုးတန်းကတော့နယ်မြေပိုင်ဆိုင်မှုကိုစီစစ်ဖို့ဆောင်ရွက်နေပြီးတတိုင်းခတ်တဲ့လုပ်ငန်းတွေရပ်ဆိုင်ထားဖို့အကြောင်းကြားထားကြောင်းအခုလိုပြောပါတယ်။
ဘုရားကလည်းဒီနိုင်ငံဘက်ကနေဒီကိုယ်စားလှယ်ဒီဒူတာရှိတယ်သူကလေရောင်းဖို့ပေါ့လေအဲ့တော့ဒီကနိုင်ငံနဲ့ပါမပါမသိကြဘူးလို့ပေါ့ဒီကနိုင်ငံနဲ့စာရေးပြောတဲ့ကိုပေချာလေးသွေးချင်းပြီးတော့မှအတိအကျဖြစ်ဖို့ကတော့နှစ်ဖက်ကပေချာတိကျလေးချင်းမှရမယ်ဒါကြောင့်လို့လက်တလောကအရင်ပါဘွားဝင်ဖြစ်နေတဲ့အတွက်ရထားပါလို့ရတယ်ဟိုအဖြစ်အဖြစ်ကြီးကပြောထားလို့ရက်ထားတယ်ဟာလေသွေးချင်းစုချ
င်းတဆက်၄ခုနှစ်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာနေဆက်အငင်းပွားမှုဖြစ်ပွားခဲ့ပါတယ်။ကျုပ်နိုင်ငံဘက်ကယူနီဖောင်းဝတ်တွေဝင်ရောက်လာပြီးလယ်မြေဧက80လောက်ကိုတိုင်ဆိုင်ပြီးသူတို့ပိုင်ကြောင်တတ်မှတ်ခဲ့တာကြောင့်နန်းခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့အစိုးရချင်းညှိနှိုင်းပြီးဖြေရှင်းနိုင်ခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။